This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီစစ်အာဏာရှင်ဘီတို့ကနေကင်ဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သားများကစွတ်တောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဇူလိုင်လ5ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့စစ်ရေးသတင်းကောက်နှုတ်ချက်ကိုမင်းယူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
ရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီးရေဒီယို NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရီသတင်းနေဖြင့်ငဇွန်နှင့်မြို့သားအကြားတနေရာတွင်စစ်ကောင်စီ၏လက်နက်ကြီးရိတ်ခါပို့စစ်ရင်တန်းနှင့်စစ်ကြောင်းကိုတိုက်ခိုက်ခဲ့ရာ30ဦးခန့်သေဆုံး4ဦးဖမ်းမိတဲ့သတင်းကိုတင်ပြပေးပါမယ်ဇူလိုင်လ3ရက်နေ့နနက်9:19မိနစ်အချိန်တွင်မန္တလေးတိုင်းမြင်းညံခရိုင်မြို့သားစမိတ်ခုံသွားကလန်ငဇွန်နှင့်မြို့သားအကြားတနေရာတွင်စစ်ကောင်စီ၏လက်နက်ကြီးရိတ်ခါပို့စစ်ရင်တန်းနှင့်စစ်ကြောင်းကိုတိုက်ခိုက်ခဲ့ရာစစ်ကြောင်းမှတပ်ပြတ်ထွက်ပြေးသွားခဲ့ကြောင်း0ပျောက်ကြားတပ်ဖွဲ့မှသတင်းထုတ်ပြန်ပါသည်ထိုတိုက်ခိုက်မှုအတွင်စစ်ကြောင်းမှုအပါအဝင်စစ်သား30ဦးခန့်သေဆုံးခဲ့တယ်လို့စုံစမ်းသိရှိရပြီးတပ်ကြက်တဦးအပါအဝင်4ဦးဖမ်းဆီးရရှိခဲ့တယ်လို့ဖော်ပြထားပါသည်ဆိုပါတိုက်ပွဲကိုရင်းညံခရိုင်တပ်ရင်း90ပျောက်ကြားတပ်ဖွဲ့မန္တလေးခရိုင်တပ်ရင်း9နှင့်ဒေသပြည်သူ့ကာကွယ်ရေးတပ်များကပူးပေါင်းတိုက်ခိုက်ခဲ့တယ်လို့သိရပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်တောင်သာစွတ်ကျယ်ဆက်ယုံကအရက်ဖီယာထွက်ဝဲတဲ့စစ်ကောင်စီရဲ2ဦးကိုဖမ်းမိတဲ့သတင်းကိုတင်ပြပေးပါမယ်ဇူလိုင်လ3ရက်နေ့ညပိုင်းတွင်တောင်သာမြို့အမှတ်1စွတ်ကျယ်ဆက်ယုံတွင်လုံခြုံရေးတာဝန်ကျနေတဲ့အကြမ်းဖက်စစ်ကောင်စီလက်အောက်ခံရန်ကုန်မော်ဘီတပ်ရင်း9မှရဲ2ဦးကိုဖမ်းဆီးရမိကြောင်းပကဖတောင်သာမြို့နယ် NUG မှသတင်းထုတ်ပြန်ပါတယ်။ရဲတပ်သားအောင်တီဟာကိုပိုင်နံပါတ်L336919နှင့်ဒုတကြက်ဟန်ဝေအောင်ကိုပိုင်အမှတ် L264588တို့သည်အရက်ဘီယာဝယ်ရန်ထွက်လာကြစဉ်မြို့ပြင်သို့ကျွန်ထွက်လာသဖြင့်တောင်သာမြို့နယ်ပြည်သူ့ကာကွယ်ရေးဘော်များကဆိုင်ကယ်တစ်စီးဖုန်းနှလုံးလက်ပစ်ဘုံတစ်လုံးနှင့်အတူဖမ်းဆီးရမိခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလပီစစ်ကောင်စီတပ်၏အကြမ်းဖက်လုပ်ရက်များကြောင့်လေတိုနှင့်စောတိမြို့နယ်တွင်ပြည်သူ5ဦးသေဆုံးပြီး25ဦးထိခိုက်ဒဏ်ရာရရှိခဲ့ကာနေအိမ်နှလုံးပျက်စီးတဲ့သတင်းကိုတင်ပြပေးပါမယ်။လေတိုမြို့နယ်နှင့်စောတိမြို့နယ်တို့အတွင်းအာဏာသိမ်းအကြမ်းဖက်စစ်ကောင်စီတပ်မှပြည်သူလူထုအားပိတ်မတ်ထားပြီးပြည်သူလူထုများနေထိုင်ရာကျေးရွာများအတွင်းသို့လက်နက်ကြီးများနှင့်လေကြောင်းမှရည်ရွယ်ချက်ရှိရှိပစ်ခတ်တိုက်ခိုက်ခဲ့သောကြောင့်အပြစ်မဲ့အရသားပြည်သူ5ဦးထိခိုက်သေဆုံးပြီး25ဦးထိခိုက်ဒဏ်ရာရရှိခဲ့ကာနေအိမ်တစ်လုံးထိခိုက်ပျက်စီးခဲ့ရသည့်အပြင်နွားသုံးကောင်မှထိခိုက်သေဆုံးခဲ့ရကြောင်း KNU ဗဟိုမှသတင်းထုတ်ပြန်ပါသည်။လေတုံမြို့နယ်အတွင်းဇူလိုင်လ1ရက်နေ့ည9:00အချိန်တွင်ပိန်းစလုတ်အခြေဆိုင်ခလာရ264တပ်ရင်းမှနေ၍81မမလက်နက်ကြီးနှလုံးပစ်ခတ်ရာရေတွင်ကုန်းချေးရွာအတွင်းသို့ကြားရောက်ပောက်ကွဲပြီးနေအိမ်တစ်လုံးထိမှန်ပျက်စီးကာနွားသုံးကောင်ထိမှန်သေဆုံးခဲ့ရတယ်လို့ဖော်ပြထားပါတယ်။အလားတူဇွန်လ29ရက်နေ့တွင်အာဏာသိမ်းအကြမ်းဖက်စစ်ကောင်စီတပ်ဤတောင်ဦးလေတပ်မှဝဲကြီးဝဲတော်ချေးရွာထဲသို့ Jet Fighter လေယာဉ်ဖြင့်လာရောက်ပစ်ခတ်မှုကြောင့်ဒေါ်တီတာဦး35နှင့်ဒေါ်အေအေဦး68နှင့်ဒေါ်ခင်ရွှေ65နှင့်မောင်ဆွဲပြည့်၄နှစ်တို့၄ဦးထိခိုက်သေဆုံးခဲ့ပြီးအပြစ်မဲ့အရသားပြည်သူ25ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ထို့အပြင်စောတိမြို့နယ်အတွင်းဇွန်လ28ရက်နေ့ည9:20မိနစ်အချိန်တွင် ခလာရနေရာ66လေးတရင်မှဟဝေစာတလုံးပြခတ်ခဲ့ရာချုံအင်းကြီးရွာတဲ့ကြောက်ရောက်ပောက်ွဲပြီးညာတောင်းတင်9ဆက်5နှစ်ထိခိုက်သေးဆုံးခဲ့ရပြီးနေအိမ်တလုံးထိမှန်ပျက်စီးခဲ့ကြောင်းအတည်ပြုထားပါတယ်ခင်ဗျာဆက်လက်ပြီးဝေါ်လီမြို့တွင်တိုက်ပွဲပြင်းထန်ရဲသားသုံးဦးဒဏ်ရာရတဲ့တရင်ကိုတင်ပြပေးပါမယ်ကရင်ပြည်နယ်ထိုင်းမြန်မာနယ်စပ်အနီးရှိဝေါ်လီမြို့တွင် ဇူလိုင်လ4ရက်နံနက်ပိုင်းကစစ်ကောင်စီနှင့် KNU ဦးစီးသည့်ပူးပေါင်းတပ်များအကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးလက်နက်ကြီးကြီးများမြို့အတွင်းသို့ကြားရောက်ပောက်ကွဲသဖြင့်ရဲသား3ဦးဒဏ်ရာရရှိခဲ့ကြောင်းဒေသခံများထံမှသိရပါသည်။နံနက်စင်းတိုင်းဝင်းကျင်ခန့်တွင် KNU ပူးပေါင်းတပ်ကဝေါ်လီမြို့ရက်ွက်လေးအတွင်လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့ပြီးရဲသား3ဦးပြင်းထန်စွာဒဏ်ရာရရှိခဲ့တယ်လို့သိရပါသည်။ဒဏ်ရာရရှိသူများကိုထိုင်းနိုင်ငံဘက်သို့အလင်းမြန်ပို့ဆောင်ကစေကူတမှုပေးနေပြီးထိုင်းစစ်တပ်ကနေဆက်တလျှောက်လုံခြုံရေးတင်းကျပ်ထားကာတိုက်ပွဲများကိုအနီးကပ်စောင့်ကြည့်နေသည်ဟုသိရပါသည်။ဝေါ်လီမြို့ရက်ွက်လေးတွင်လက်နက်ကြီးကြီးကြားရောက်ပောက်ကွဲ ုင်နေပြီးဇူလိုင်လ4ရက်ညနေပိုင်းတွင်စစ်ကောင်စီလက်တပ်ကဝေါ်လီမြို့အားဘုံကျဲတိုက်ခိုက်ခဲ့တယ်လို့သိရပါတယ်တိုက်ပွဲများကြောင့်ဝေါ်လီမြို့မှဒေသခံယာနှင့်ချီသည်ထိုင်းနိုင်ငံဘက်သို့ထွက်ပြေးတင်းရှောင်နေရပြီးထိုင်းအာဏာပိုင်များကစစ်ဘေးရှောင်များအတွက်ကူညီစောင့်ရှောက်မှုများဆောင်ရွက်ပေးနေသည်ဟုထိုင်းသတင်းဌာနများကဖော်ပြထားပါတယ်ခင်ဗျာဆက်လက်ပြီး2003တည်ရင်ဒနုဒေသအခြေစိုက်ပြည်သူ့ကာကွယ်ရေးတပ်မတော်မှအခြေခံစစ်တင်နန်းစင်ပွဲပြုလုပ်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်2003တည်ရင်ဒနုအခြေစိုက်ပြည်သူ့ကာကွယ်ရေးတပ်မတော်မှအခြေခံတင်နန်းအားရန်သူစစ်ကြောင်းထုတ်မှုများအကြားမှတင်နန်းအားခက်ခက်ခဲခဲပြုလုပ်နိုင်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်။တင်နန်းပြီးဆုံးအောင်တက်ရောက်ခဲ့ကြတဲ့ရဲဘော်များတင်နန်းပို့ချပေးခဲ့တဲ့တင်နန်းဆရာများအားဂုဏ်ပြုအပ်တယ်လို့ဖော်ပြထားပါသည်။တင်နန်းပြီးဆုံးချိန်တွင်ရန်သူစစ်ကြောင်းများတင်နန်းကွင်းအနီးစစ်ကြောင်းထိုးနေတဲ့အတွက်တိုက်ပွဲများလည်းအချိန်မြွေးဖြစ်ပွားနိုင်ကြောင်းအသိပေးထားပါသည်ခင်ဗျာ။ယခုနောက်ဆုံးစီးရဲသတင်းအနေဖြင့်လိုင်းဘွဲ့မြို့မရဲစခန်းမှရဲတပ်သားတဦးဗိခရိုင်အမှတ်3တရင်ထံဘက်ပြောင်းခိုလုံလာတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်ပြည်နယ်လိုင်းဘွဲ့မြို့မရဲစခန်းမှရဲတပ်သားတဦးပြည်သူ့ကာကွယ်ရေးတပ်မတော်ဗိခရိုင်အမှတ်3တရင်ထံဘက်ပြောင်းခိုလုံလာတယ်လို့ထုတ်ပြန်ထားပါတယ်။ဇူလိုင်လ4ရက်နေ့ကစစ်ကောင်စီလက်အောက်ခံလိုင်းဘွဲ့မြို့မရဲစခန်းမှရဲတပ်သားတဦးဟာဗိခရိုင်အမှတ်3တရင်ထံထွက်ပြေးအလင်းဝင်လာခဲ့တယ်လို့ဆိုပါတယ်။အလင်းဝင်ရဲတပ်သားရန်နိုင်လင်းဆိုသူဟာပြည်မြို့ဝတ္ထီကံအမှတ်နှစ်အခြေခံရဲလေ့ကျင့်ရေးတင်နန်းကြောင်အပတ်စဉ်292စီတူတက်ခွဲမှာတင်နန်းတက်ရောက်ခဲ့ကရဲလုံသက်17နှစ်ရှိပြီဖြစ်တယ်လို့သိရပါတယ်။၎င်းဟာလိုင်းဘွဲ့မြို့မှရဲစခန်းမှာတာဝန်ကျနေခြင်းစစ်ကောင်စီရဲ့ပြည်သူများကိုအကြမ်းဖက်လုပ်ရက်များကိုလက်မခံနိုင်တာကြောင့်မိဘများရှိရာတနင်္သာရီမြို့နယ်ဘက်ကိုထွက်ပြေးလာခဲ့ပြီးအမှတ်3တပ်ရင်းထံအလင်းဝင်လာခဲ့တာလို့ဆိုပါတယ်။လင်းဝင်ရဲတပ်သားအားကောင်းမွန်စွာထိန်းသိမ်းစောင့်ရှောက်ထားပြီးမြို့သားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနကချမှတ်ထားတဲ့မူဝါဒနဲ့အညီဆက်လက်ဆောင်ရွက်လျက်ရှိတယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရဲသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရေဒီယို UNG သောတာရှင်များရှင်အခုဆက်လက်ပြီးရေဒီယို UNG ရဲ့ပြည်တွင်းသတင်းများကိုပို့ပို့မှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာမနက်ခင်းပါရှင်အခုချိန်ကစပြီးရေဒီယို UNG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်မကတော့ပို့ပို့ပါပထမအဆွာတင်ပြပေးမယ့်တင်ကတော့အမျိုးသားညီညွတ်ရေးအစိုးရနဲ့မန္တလေးဒေသဂျာကာလာနိုင်ငံရေးစီမံပေါ်တုံးမှုဆိုင်ရာချိစက်ညီနိုင်ရေးနဲ့မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီတို့တွဲဆောင်ဆွေးနွေးပွဲယာယီတမရနဲ့အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝင်များတက်ရောက်တဲ့တင်ကိုတင်ဆက်ပေးပါမယ်။နိုင်ငံတော်ယာယီတမရဒူဝါလာရှိလာဦးဆောင်သောအမျိုးသားညီညွတ်ရေးအစိုးရနဲ့မန္တလေးဒေသဂျာကာလာနိုင်ငံရေးစီမံပေါ်တုံးမှုဆိုင်ရာချိစက်ညီနိုင်ရေးနဲ့မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီတို့ဟာ2025ခုနှစ်ဇူလိုင်လ4ရက်နေ့တွင်ဇွန်ပလက်ဖောင်းမှတက်ဆင်တွဲဆောင် နေခဲ့ကြပါတယ်။တွေ့ဆုံမှုတွင်နိုင်ငံတော်ယာယီတမရနှင့်တကွာအမျိုးသားညီညွတ်ရေးအစိုးရပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများအတွင်းဝန်များနှင့်တာဝန်ရှိသူများပါဝင်တက်ရောက်ကြ၍မန္တလေးဂျာကာလာလုပ်ငန်းကော်မတီဝင်များပါဝင်တက်ရောက်ခဲ့ကြပါတယ်။အမျိုးသားညီညွတ်ရေးအစိုးရ၏ပြည်내ဖက်ဒရယ်ယူနစ်ဆိုင်ရာမူဝါဒသဘောထားများကိုမျှဝေဆွေးနွေးပြီးနောက်မန္တလေးဒေသမူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီကမန္တလေးဒေသဂျာကာလာနိုင်ငံ၏အစီအမံမူကြမ်းရေးဆွဲရေးလုပ်ငန်းစဉ်နှင့်တကွာရေးဆွဲထားတဲ့မူကြမ်းများကိုမျှဝေဆွေးနွေးခဲ့တယ်လို့သတင်းရရှိပါတယ်။ပြီးနောက်မှာတော့တယောက်လာသူများအကြားမိခိုးများမေးမြန်းခြင်းအကြံပြုခြင်းဆွေးနွေးဖလှယ်ခြင်းတို့ကိုဆောင်ရွက်ခဲ့ကြပါတယ်။ပြီးနောက်မန္တလေးဒေသဂျာကာလာနိုင်ငံ၏စီမံဆိုင်ရာရှေ့ဆက်ပူးပေါင်းဆောင်ရွက်သွားကြမယ့်လုပ်ငန်းစဉ်များကိုလည်းညှိနှိုင်းအတည်ပြုခဲ့ကြတယ်လို့သိရှိရပါတယ်ရှင်။အခုတခါဆက်လက်ပြီးတော့မြေရည်ကြီးမှုများဖြစ်ပေါ်လာနိုင်၍မြေနေပိုင်းရေဝင်နိုင်သည့်နေရာများတွင်နေထိုင်သူများစစ်ဆောင်ပြည်သူများနှင့်မြေကမ်းမနီးတွင်နေထိုင်သူများအနေဖြင့်သတိပြုရန် NUG သတိပေးတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။မြေရည်ကြီးမှုများဖြစ်ပေါ်လာနိုင်၍မြေနေပိုင်းရေဝင်နိုင်သည့်နေရာများတွင်နေထိုင်သူများစစ်ဆောင်ပြည်သူများနှင့်မြေကမ်းပါများအနီးတွင်နေထိုင်သူများအနေဖြင့်သတိပြုရန်အမျိုးသားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနှင့်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကသတိပေးထုတ်ပြန်ပါတယ်။လာမယ့်3ရက်အတွင်းမြန်မာနိုင်ငံနေရာနှံ့ပြားတွင်မိုးရွာသွန်းနိုင်ပြီးကချင်ပြည်နယ်မော်ပြည်နယ်ပဲခူးတိုင်းတနင်္သာရီတိုင်းနှင့်ကရင်ပြည်နယ်တို့တွင်နေရာစိတ်စိတ်မိုးထစ်ချုံရွာနိုင်ပြီးရှမ်းပြည်နယ်ရခိုင်ပြည်နယ်ရန်ကုန်တိုင်းနှင့်မန္တလေးတိုင်းတို့တွင်နေရာကွက်ရီမိုးကြီးနိုင်တယ်လို့မိုးလေဝသသတင်းကို NUG ကထုတ်ပြန်ပါတယ်။မိုးသည်ထန်စွာရွာသွန်းခြင်းကြောင့်မြေရည်ကြီးခြင်းမြို့ပြဒေသများတွင်လျှက်တပြက်ရည်ကြီးခြင်းနှင့်မြေပြိုခြင်းများဖြစ်ပွားနိုင်ပါသဖြင့်မြေနေပိုင်းရေဝင်နိုင်သည့်နေရာများတွင်နေထိုင်သူများစစ်ဆောင်ပြည်သူများနှင့်မြေကမ်းပါအနီးတွင်နေထိုင်သူများအနေဖြင့်မိုးလေဝသခန့်မှန်းချက်များကိုသတိပြုကရေကြောင်ပျက်စီးနိုင်သည့်ပစ္စည်းများကိုကြိုတင်ရွှေ့ပြောင်းထားခြင်းလိုအပ်ပါကယာယီနေရာရွှေ့ပြောင်းနေထိုင်ခြင်းများပြုလုပ်နိုင်ပါရန်အသိပေးကြေညာထားပါတယ်ရှင်။အခုဆက်လက်ပြီးတော့ငလျင်ပေးတံခန်းစားနေရတဲ့ပြည်သူများနဲ့စစ်ဆောင်ကလေးများအားထောက်ပံ့လူရန်းတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ဂျပန်နိုင်ငံဟိုကိုဒို MRAH အလူရှင်များမှထောက်ပံ့လူရန်းသောဂျပန်ယန်းနှစ်သိန်းအားအမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးလူငယ်နှင့်ကလေးတငယ်ရေးရာဝန်ကြီးဌာနမှလက်ခံရရှိခဲ့ကြောင်းတဲ့ရင်ထုတ်ပြန်ထားပါတယ်။ပြီးနောက်စကိုင်းတိုင်းဒေသကြီးအတွင်းရှိငလျင်ပေးတံခန်းစားနေရတဲ့အိမ်ထောင်စုပေါင်း60ဆအတွက်စေဝါနဲ့စာနယ်ဇင်းကားများ၊မွန်ပြည်နယ်အတွင်းရှိစစ်ပေးဆောင်ကလေးများအတွက်မီးစက်နှင့်စာရေးကိရိယာများအသီးသီးပြန်လည်ထောက်ပံ့လူရန်းပေးမှုများအားအမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးလူငယ်နှင့်ကလေးတငယ်ရေးရာဝန်ကြီးဌာနမှလှုပ်ဆောင်ပေးခဲ့တယ်လို့ဖော်ပြပါရရှင်။တီမော်လက်စ်တီနိုင်ငံသည်အကြံဖက်စစ်ကောင်စီအာဆီယံအဖွဲ့ဝင်အဖြစ်ကံကွက်မှုကိုအရေးမပါဟုပြောကာပယ်ချတဲ့သတင်းကိုတင်ဆက်ပေးပါောင်းမယ်။တီမော်လက်စ်တီနိုင်ငံသည်အကြံဖက်စစ်ကောင်စီကအာဆီယံအဖွဲ့ဝင်အဖြစ်တီမော်လက်စ်တီနိုင်ငံပါဝင်ရန်ကံကွက်မှုကိုအရေးမပါဟုပယ်ချပြီးအဆိုပါကံကွက်မှုသည်အကျိုးသက်ရောက်မှုမရှိဟုသမ္မတဂျိုဒီရာမိုစ်ဟိုတာကပြောကြားခဲ့ပါတယ်။အကြံဖက်စစ်ကောင်စီကတီမော်လက်စ်တီနိုင်ငံအားအာဆီယံ၏အဓိကမူဝါဒဖြစ်သည့်အဖွဲ့ဝင်နိုင်ငံများ၏ပြည်ရင်းရေးသို့ဝင်ရောက်ဆွတ်ဖက်မှုမပြုရန်ချိုးဖောက်သည်ဟုစွပ်စွဲကာတရားဝင်ကံကွက်ခဲ့ပါတယ်။တမရာရာမို့စ်ဟိုတာကမြန်မာ၏ကန့်ကွက်မှုသည်အရေးမပါပါတီမော်လက်စ်တီနိုင်ငံအားအာဆီယံအဖွဲ့ဝင်အဖြစ်လက်ခံရန်တရားဝင်ဆုံးဖြတ်ချက်ကိုရထားပြီးဖြစ်ပြီးထိုဆုံးဖြတ်ချက်သည်အာဆီယံ၏နောက်ဆုံးထုတ်ပြန်ချက်တွင်ဖော်ပြထားပါတဲ့ကျွန်ုပ်တို့၏အဖွဲ့ဝင်အဖြစ်တရားဝင်ပါဝင်မှုကိုအောက်တိုဘာလတွင်ကျင်းပမည်အာဆီယံထိပ်သီးအစည်းအဝေးတွင်အခမ်းအနားဖြင့်အတိအမှတ်ပြုမယ်လို့ပြောကြားခဲ့ပါတယ်ရှင်။အခုဆက်လက်ပြီးတော့အိန္ဒိယနိုင်ငံမှာခိုလုံနေတဲ့ဒုက္ခသည်တွေရဲ့ကိုယ်ရေးအချက်အလက်တွေကိုအိန္ဒိယအစိုးရထံလွှဲပေးခဲ့တဲ့ UNHCR အိန္ဒိယကိုအရေးယူပေးဖို့အဖွဲ့အစည်း142ဖွဲ့တောင်းဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။အိန္ဒိယနိုင်ငံမှာခိုလုံနေတဲ့မြန်မာဒုက္ခသည်တွေအပါအဝင်ခိုလုံနေသူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုအိန္ဒိယအစိုးရထံလွှဲပေးခဲ့တဲ့ UNHCR အိန္ဒိယရုံးရဲ့တာဝန်ယူမှုတာဝန်ခံမှုမဲ့တဲ့လောက်ရက်ကိုဖြည့်ရှင်းပေးဖို့အဖွဲ့အစည်း142ဖွဲ့ကတောင်းဆိုခဲ့ကြတယ်လို့သိရပါတယ်။ပြည်ရင်းပြည်ပကအဖွဲ့အစည်း142ဖွဲ့ဟာဆူဆလနိုင်ငံရှိကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကိုအိတ်ဖွင့်စာပေးဖို့တောင်းဆိုခဲ့တယ်လို့ဇူလိုင်လ၄ရက်နေ့မှာထုတ်ပြန်ထားပါတယ်။အိတ်ဖွင့်ပေးစာထဲမှာ2021ခုနှစ်ဖေဖော်ဝါရီလ၁ရက်နေ့မြန်မာနိုင်ငံဆီယာနာသိမ်းမှုနောက်ပိုင်းအိန္ဒိယနိုင်ငံမှာရောက်ရှိခိုးလုံနေတဲ့မြန်မာနိုင်ငံသား1000ကျော် UNHCR အိန္ဒိယရုံးမှဒုက္ခသည်ဖြစ်မှတ်ပုံတင်ကအကာအကွယ်တောင်းခံခဲ့ပြီးအဲ့ဒီထဲမှာစစ်ကောင်စီရဲ့ပြစ်မှတ်ထားချင်းချောက်မှုခံရတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေလူအခွင့်ရေးကာကွယ်သူတွေနဲ့လုံခြုံရေးအထူးလိုအပ်သူတွေအများပြားပါရှိခဲ့ပြီးဒီဒုက္ခသည်တွေရဲ့လွှတ်ဝဲရမယ့်အချက်အလက်တွေကိုအိန္ဒိယအစိုးရထံကိုလုံလောက်တဲ့အကာအကွယ်မရှိဘဲလွှဲပြောင်းပေးခဲ့တယ်လို့ပါရှိပါတယ်။ UNHCR အိန္ဒိယရုံးကနေရရှိတဲ့အချက်အလက်တွေကိုအသုံးပြုပြီးမြန်မာနိုင်ငံသား262ဦးကျော်ကိုနိုင်ငံသားဥပဒေဖြင့်ဖမ်းဆီးခဲ့ပြီးအဲ့ဒီထဲကအမျိုးသမီး6ဦးဟာအကျဉ်းထောင်ထဲမှာပဲကလေးမွေးဖွားခဲ့ရတယ်လို့အမျိုးသား2ဦးဟာလည်းအကျဉ်းထောင်ထဲမှာပဲတည်ဆုံခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်လူပေါင်း134ဦးခန့်ကိုလည်းမြန်မာစစ်ကောင်စီလက်ထက်ကိုပြန်ပို့ဆောင်ခဲ့တာတွေရှိခဲ့ကအဲ့ဒီထဲကအမျိုးသမီးနဲ့က လင်းငယ်တွေအပါအဝင်34ဦးကိုစစ်ကောင်စီကဆက်လက်ဖမ်းဆီးထားခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်40ခန့်ဟာလည်းနေအိမ်တွေထဲထိဝင်ရောက်ဖမ်းဆီးခံရကမြန်မာနိုင်ငံကိုပြန်ပို့ခဲ့ရတဲ့ဖြစ်စဉ်တွေလည်းရှိခဲ့တယ်လို့သိရပါတယ်။ UNHCR ဟာဒုက္ခသည်တွေရဲ့နောက်ဆုံးမျှော်လင့်ချက်နဲ့အားကိုးရာဖြစ်ပြီးအဲ့ဒီမျှော်လင့်ချက်ကိုပြတ်သုံးမသွားစေဖို့ဒုက္ခသည်တွေရဲ့အသက်အန္တရာယ်ကိုကာကွယ်နိုင်ဖို့အတွက်အစိမ့်မြင့်မင်းကြီးအနေနဲ့အမြန်ဆုံးတုံ့ပြန်ဆောင်ရွက်ပေးဖို့အမည်မဖော်လိုတဲ့အရက်ဖတ်အဖွဲ့အစည်း၅ဖွဲ့အပါအဝင်အဖွဲ့အစည်းပေါင်း142ဖွဲ့ကပူးတဲ့ပေးဖို့တောင်းဆိုခဲ့ကြတာဖြစ်ပါရဲ့ရှင်။အခုဆက်လက်ပြီးတော့လောက်ကင်မျိုးစီအောကြည်ရွာရင်ရေလောင်တမန်ကျိုးပြက်ပြီးရေကြီးမှုဖြစ်ပွားကသုံးသေဆုံးတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ဇူလိုင်လ3ရက်နေ့မိုးလယ်ပိုင်းတွင်အထူးဒေသတဲလောက်ကင်မျိုးစီအောကြည်ရွာပေါက်ပေါက်ရွာအပေါ်ဘက်ရှိရေလောင်တမန်တစ်ခု၏ခန်းနိုင်ဝင်စံချိန်ထက်ရေအလွန်များပြားလာမှုကြောင့်ရေလောင်တမန်ကျိုးပြက်ပြီးရေကြီးမှုဖြစ်ပွားခဲ့ကြောင်းဒီကုကံမှတဲ့ရင်ထုတ်ပြန်ပါတယ်။မိုးတဲထံမှုများကြောင့်ကြည်ရွာအတွင်းရှိလမ်းများတွင်ရေများပြည့်စံသွားခဲ့ပြီးရေထုတ်စနစ်အရှိန်လွန်သွားကလမ်းများပိတ်ဆို့သွားခဲ့တာကြောင့်ဖြစ်တယ်လို့သိရပါတယ်။လောင်တမန်ကျိုးပြက်ပြီးစီအောကြည်ရွာ၏လက်ခွေးများနှင့်မြစ်ကမ်းဘေးလမ်းများအိမ်များကိုချက်ချင်းရေမြုပ်သွားစေခဲ့ကမြစ်ကမ်းဤရှိနေသောနေရာတွင်တိစောက်ထားသည့်တဲအိမ်တစ်လုံးတွင်နေထိုင်သည့်လက်သမားဇနီးမောင်နှံနှင့်မြေးဖြစ်သူတို့ရေစင်းတွင်မျောပါသွားခဲ့တယ်လို့သိရပါတယ်။ရေကြီးမှုဘေးအန္တရာယ်တွင်ကိုသိရှိပြီးနောက်လောက်ကင်မြို့တော်အုပ်ချုပ်ရေးကော်မတီမှကယ်ဆယ်ရေးအဖွဲ့များချက်ချင်းစေလွှတ်ခဲ့ပြီး MNDA တပ်မှလည်းတပ်သားများပူးပေါင်းကူညီခဲ့ကလောက်ကင်မြို့တော်ဝင်နှင့်ယာယီဒူးမြို့တော်ဝင်တို့မှဘေးတင်ပြည်သူများအားအခြေချစေရန်စီစဉ်ဆောင်ရွက်မှုများပြုလုပ်ခဲ့တယ်ဖော်ပြထားပါတယ်။ရေစီကြောင်းတွင်ပျောက်ဆုံးနေသူများအားဂရုတစိုက်ရှောက်ဖွေခဲ့ပြီးအနီးအနားရှိကြီးရွာသားများကလည်းမိမိသဘောဖြင့်ကယ်ဆယ်ရေးလုပ်ငန်းများတွင်ပါဝင်ကူညီခဲ့ကာတိတ်ဆုံးသူ3ဦး၏အလောင်းကိုတွေ့ရှိခဲ့တယ်လို့သိရပါတယ်။ရေကြီးမှုကြောင့်မြစ်ကမ်းဘေးရှိလက်ခွေးများပျက်စီးခဲ့ပြီးတိနံများဆုံးရှုံးမှုများရှိခဲ့ကာကြီးရွာအတွင်လမ်းများပိတ်ဆို့သွားခဲ့တယ်လို့ဖော်ပြထားပါတယ်။တိတ်ဆုံးသူများ၏အလောင်းများကိုလောက်ကင်မြို့တော်စေယုံသို့ရာယူပို့ဆောင်ထားပြီးမြို့တော်ဝင်မှတိတ်ဆုံးသူမိသားစုများအားထောက်ပံ့ရေးထုတ်ပေးခဲ့ကာရေဘေးတင်ပြည်သူများအားနောက်ဆက်တွဲကယ်ဆယ်ရေးနဲ့တန့်ရှင်းလုပ်ငန်းများကိုဆောင်ရွက်နေတယ်လို့သိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကင်းနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ရှင
် Radio NUG မှဆက်လက်တင်နေပါတယ်ရှင်။အခုဆက်လက်ပြီးကိုအောင်မိုင်းရေးသားထားတဲ့မြစ်တို့ဤသခင်မဆိုတဲ့တော်လှန်ရေးကြပါကိုရန်နိုင်မှခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
မြစ်တို့ဤသခင်မကြ བྱ ာဟာမြစ်တစင်းပဲအေယော်ရီဟာကြ བྱ ာတပုပဲဘဝရီဟာမြစ်တွင်နဲ့ပြိုင်တန်တရာဟာဘဝရီနဲ့ပြိုင်အာဖရိကတိုက်ကနိုင်မြစ်မဟာရှည်လျားလိုက်တာမိုင်ပေါင်း4000ကျော်ခေါင်းပေါင်းလို့မန်တင်းမြင့်မင်းနိုင်မြစ်ပြာနဲ့နိုင်မြစ်ဖြူတို့ခါတွန်းမဆုံတဲကန္တရာရွေးဖြက်မြင့်လိုက်နေလိုက်ကိုးလိုက်ပတ်လိုက်ကျန်းလိုက်ရင်လိုက်ကျင်းလိုက်ကျဲလိုက်ကြောက်နေရံတွင်နဲ့ပြိုင်ညီတဲ့ပင်လယ်ဟာပန်းတိုင်းအမေဆုံးမြင့်ညာမြင့်မမြစ်ခုံမြစ်ကျိုးမြစ်ဆုံမြစ်ဝံမြဝကျွန်းပေါ်မိုင်ပေါင်း4000ကျော်အံ့ပွဲမော်ကြွားမြစ်ဖျားမြစ်ဖျားကအန်ဒီတောင်တန်းပီရုမာဥကာယာလီနဲ့ဆုံအမေဆုံးမြစ်ကြီးဖြစ်ကြီးလိုက်တဲ့ရေလုံးကျဲလိုက်တဲ့မြစ်ပြင်9 Mrs. B. Yancy မြေကြီးသုံးသွဲပေါင်းရေချောင်းထက်ကြီးတဟီဟီတွန်းတိုက်မြေကျိုးမှန်သမျှဇွတ်တိုးမြေရိုးမှန်သမျှရိုက်ချိုးအမှိုက်ဟုသမျှတွန်းထိုးရဲစွမ်းတက်တီကိုအာကိုအတ္တလန်တိတ်သမုဒ္ဒရာမှာရောင်နေပြိုတရုတ်ပြည်ကယန်စီမြစ်အာရှရဲ့အရှိဆုံးရှုခင်းတော်လန်သမိုင်းနယ်မြေတစင်တော်လန်သူတို့ရဲ့တငယ်ချင်းဖောက်ပြန်သူတို့အတွက်စစ်တလင်းနတ်ဒီဝရာတို့ရဲ့ဒန္တာကြီးတေးခြင်းတိဘက်ကုန်းမြေမှာမြဖြားခံရေစည်းကတန်ရေသံကပြင်းမန်ဟုံနဲ့စီစင်းခတ်တင်းတင်းရှန်ဟိုင်းနန်ကင်းကျူကျန်အန်ကင်းချုံကင်းကိုဖြတ်ရင်းတရုတ်ပင်လယ်ကိုဆင်းအလင်းနှံတစ်ခုရဲ့ပန်းကင်းအေရရီမြစ်တွင်းနှလုံးသားတို့စုဆုံဆင်းမျိုးချင်းတို့အတွက်အာမန်တင်းတော်လန်ချင်းရဲ့အမြောက်ဆန်းမေခမလိခရဲ့ပေါင်းစည်းတန်မိုးချိန်တန်လိုစီဝိညာဉ်ပေါင်းစုခြင်းရဲ့လှုပ်ဟန်အရမတရားကိုတွန်းလှန်မြင့်မင်းရဲ့ရှင်ခုန်တန်မေခနဲ့မလိခပေါင်းတန်လွင်စစ်တောင်းမျိုးရင်းတို့ပူပေါင်းဟောင်းငူဖြူဖြတ်အသစ်တွက်လန်းခင်ပန်းခင်ကြီးတစ်စင်းတီအိန္ဒိယသမုဒ္ဒရာကိုစီဝင် ရောင်နီမှာအောင်စီရုံးရအောင်တိုက်စီတိုက်မောင်းတဲ့နာဂန်ရင်အရှိရကနေမင်းထွန်းပါအလေမြင်းအစင်စင်ပေါင်းစီပြည်သူအချင်းချင်းပေါင်းစီအဖိနှိတ်ခံအချင်းချင်းပေါင်းစီသတ်ဖြတ်ခံချင်းချင်းပေါင်းစီလွမြောက်ချင်းတေးကိုဆိုကြအရေးဆိုကြတိုက်ပွဲကြိုကြလောပြည်သူပေါင်းကိုစူးစီးရန်ဟုသမျှကိုစီချင်းထိုးမယိုးနိုင်တဲ့အနာဂတ်တေးရေးလိုက်စမ်းမနောင်တော်တို့ကျယ်ဝိညာဉ်တွေအတွက်အနာဂတ်ဟာတေးတဲ့တပုံအောင်မြင်မှုတိုင်းဆုံးရှုံးမှုတွေရှိမြဲတရားတို့စုံစည်းရာမြစ်တို့ရဲ့မာယာဗီဇပြောင်မြစ်မြစ်ကျိုးအင်းမြေရိုးတိုင်းရေစိုးလှိုင်းတွေကိုတွန်းတိုက်ရိုက်ချိုးရှေ့တိုးဖို့ချမ်းသာမန်အားတတိနဲ့ပြန်တန်းစို့မြစ်တို့ရဲ့အပြုံမခေါင်းပေါ်ကကျေဝင်မိုးကောင်းငင်ပေါ်တင်ထားအာဂတဟာကျေစင်ဖြစ်သွားကျေပေါင်းလို့ဥညုံခါစားရင်နဲ့အမျှထာဝရပါပန်းလို့တခင်မှာကိုအောင်မိုင
်ရေဒီယိုအယူဂျီသောတာရှင်များရှင်အခုဆက်လက်ပြီးရေဒီယိုအယူဂျီရဲ့တော်လိုင်းတိတ်ခိတာအစီအစဉ်အနေနဲ့ Skypoint ခတ္တဒူဘိုင်းရဲ့ Federal လာပြီးဆိုတဲ့သတင်းကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်လာပြီရေဒီယို NUG ရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချူချမသာစကားခွဲတစ်ခုဖြစ်တဲ့ဒိုင်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုရေဒီယို NUG နဲ့ချူချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်
นูบาเบนาลูมลิมลงนางกึมกวยเซขกุมทองให้นำกว่าตรงเกียงมามตุบิคางมามเนิดอักโดกทักทมนิงยาเครื่องมังมู aksigada yangung agana da chili abaye ji khansampa pumaka ka hotia thang amina da ufc phakthum na khugim namang samai na ram nima faita josua bana ang samai bi amadinga nanga la thang amthum na da se sapa kang kai na khansampa mat ken dm na aka ka thanga thoti yangung agana da chili apai loki yadan lo khan sampalama ga sp phakuna thongkim na ko khan sampai da khelam engine ga apanga kha kha hti asuna panga kha ga hdi da chili ai bawlo um ya esim lo dia panga se ti na ai banu mdu bi kha mim na ngoilama yangung da chili mandalia ba ti yadan lo khan sampalami da da chili khan sampalamak sona luba akson bangam ya khan sampa bu ma kha ga hdi esim lo wa thona na panga se ti na msim dia thakpa kya khaga biya ka nisimla asuna thoni khan sampam dam kok ke he ni gangai waling thoti dia nim zabawuna pungasetti ya aisak ui akaksam nekpa me udya e banu UFC phaktum na le khung zamei na ga nima fighter Joshua Banna angzam ei bui American fighter Brandon Rainbei tanyam hading anengala asun boi pacha ka gothong kya kom za saya una tumyeng soi la kyoe engsuk ena lumai panina khuda dyan angala enia boi hi engyeng suk ena phaktum na phigim na phi angai khen UFC na fight of the night a dark pain asun boi nen khen panina deino champion soi kam na nangai hula na Prasi Dengbya ka do champion Alexander Bandoja deng suayla chiga Pamita asa Nkwa thong kya thum adeng Ma be Ma kutno ngaya na Alu ma profession ne Alek khu boy Nsuay bunga na Alek pia neng Nghi sup ti Alay bunga thot ti Sasa boya ka Ngay na khan sampa Ega kha ui Sangna do ki tapung hiya de Mdubi ka amthum na deng KNDF Amina sasa boya ken Mahwi na Facebook akana Amdang lo nam thia dok ki sangna a thon khe ne am the khak ke sa sa bo ta yem man khoi nya thot ti pe ni sa sa bo ya e ku na wa thot ti ti kya hi KNDF nam hi na sa sa bo a khen ma wi na am the sa sa bo ya ga ang kai na khan sam pha e ka kha wi sangna dok ki ta pung ya de ma wi na nam nu lo kom jang na am nam ka nga i ti gum e ka kha wi nam the sa sa bo he na am du bi kha mam na dum sa any hai ka ong kai na khan sampha apanga payana nesim khangwa yeda gana athangala dika khukya thoni du bi kham thum na dum sa athangem thaulo u se sa pa tham dang lo na ga any hai ka u kai na khan sampha ma di da ne bi do ma khelama phana thong kip kilomida bagum athangala dika yeda gana khuk tip ti dikya hi e bon u ya khuk kinu babe na lum kinam gui e u
Akum dulu mbakhoa lekung anik ua maya pok lui tiki bungyan ya song tok ilu khang aklum tiku lemboy kini khom lekung anik u maya bungyan ne sun am yukuma aniprana kaki aklum akli apelep apulum angtun aksak anghum tiare ki ahine hin ku kau e se ulu adupsa nin heong bi pok lui tiki ani Asuna phu hina kui seki songtok i angkhaw waya atuilam humat wai thukini mdekung ani uwa maya pok lui thiki bungya ne hin athanung buk avena athi thaya buk avena thuna vekya kaki asuna thun naniwa phang yam singna ke naniya bumsi wai pok lui thiki esun ku naniya he khoi bing bing wai asune sun akduma Pok ulu, ya lem so, tikuk sako kini. Gok up e yang ko, mbung yan, main, naniam hung. Krak se yang bi, naniam te iwai. Napu a, gok aku e seta, atonung da. Msing na ge, yam sing lu, song iki krangung, naniam brawai.
Diga nigaro, di miane be, radio en nuji e, si sunugu. Kita jangan lalai paman sih. Ni masa noda, mana sih naik gue ni? Ya sih naik gue cini ma, biar lesu kita bahasa sih. Radio NUJU, mana pas sih naik gue ma? Lain tu setahu mida, sekurangnya tetap ma kungku mega hasil. Ya pas sih naik gue ma, lain tu nasi ngamida, seti tetap ma kuli mega hasil tu ma. Kaya ipanyu nasi naik ngabis sih. Ni mana nengen tu nengen nama? Go sing the pia jam ma chan na lo. Radio NUG phwe tu phwe da mya ga ဆူတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြမမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။